အခြေခံပညာသင်ယူညွှန်တဲ့မူလာရန်အဆင့်ဇာရိတာနဲ့ပြည်သူနီတီသင်ခန်းစာမှာစကလုံးတချို့ကလူမျိုးဘာသာခွဲခြားဆက်ဆံမှုရတဲ့အဓိပ္ပာယ်တွေပါဝင်နေပြီးဒါရီဟာနိုင်ငံသားအချင်းချင်းအမုန်းတရားကိုအခြေခံတဲ့ပဋိပက္ခတွေကိုဥတီနိုင်လို့ပညာရေးစနစ်ကိုပြန်ပြီးသုံးသပ်ပေးဖို့အရက်ဖက်လူမှုအဖွဲ့အစည်းတရားချုပ်ကသမရဦးဝင်းမြင့်ကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ပညာရေးဝန်ကြီးဌာနရဲ့မူလနှံသင်ယူဇာရိတနဲ့ပြည်သူနေတီသင်ခန်းစာမှာသွေးနှောခြင်းကိုငါတို့မုံလူမျိုးအညွန့်တုံးဆိုရဲစကားရက်ကိုထည့်သွင်းထားတဲ့အပေါ်မှာအရက်ပတ်အဖွဲ့အစည်းပေါင်းစုံကဝေဖန်ထောက်ပြကြတာပါဒါရီယာလူမျိုးစုံနေထိုင်တဲ့နိုင်ငံမှာကလေးတွေကြားအမုန်းတရားနဲ့လူမျိုးရေးဘာသာရေးခွဲခြားဆက်ဆံမှုတွေဖြစ်လာနိုင်တယ်လို့ဆိုပြီးအရက်ပတ်အဖွဲ့အစည်းတွေနဲ့တတိပုဂ္ဂလလူပုဂ္ဂိုလ်တွေကနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့လွှတ်တော်ရေးစီကိုဒီနေ့ဒီဇင်ဘာ26ရက်နေ့စွဲနဲ့အိတ်ဖွင့်ပေးစာပြပူလိုက်ကြတာဖြစ်ပါတယ်။ဒီလိုလူမျိုးခွဲခြားဆက်ဆံမှုတွေက1988နောက်ပိုင်းကစလို့ပုံများလာတယ်လို့ထင်ကြောင်းအရက်သားအစိုးရအကောင့်နဲ့ဖော်နေရဲ့ Federal စနစ်နဲ့လည်းမကိုက်ညီရောတယ်လို့ခန်းစားမိကြောင်းအင်ဂျင်မီဟိညူအမျိုးသမီးများကွန်ရက်ပြောခွင့်ရှိသူဒေါက်ကတလင်းသိန်းကအခုလိုပြောပါတယ
်။စနစ်တကျကြီးကိုခွဲခြားသလိုဖြစ်နေတယ်လူကြီးတွေကတော့ထားပါတော့ဒါတွေကိုရင်ဆိုင်ကြော်လွှားနိုင်ပြီးအခု၅နှစ်ရွယ်ကလေးလေးကိုဒါတွေစတင်ပေးနေတယ်ဒီပြည်သူညီတီရောသင်ငန်းစာရောဇာရိတ်ကြရောဆိုတာကတကယ်ကောင်းမွန်တဲ့ဇာရိတ်ကြမျိုးတွေပေါ့အားလုံးပြောရလို့ရှိရင်ဘာသာအသီးသီးမှရှိနေတဲ့အားလုံးဟာကောင်းတဲ့အရာလေးတွေနဲ့ပူပေါင်းပြီးတော့အတူတကွဟိုကလေးငယ်လေးတွေကိုရှင်တွဲနေထိုင်နေဆိုရင်တော့သကလုံးကကြီးလုံးမှလည်းလေတဟားသာသာဖြစ်အောင်ဘလို့လေးများအပေးယူရှိအောင်ကလေးတွေကိုပင်ပြီးမလဲဆိုတဲ့ဟာမျိုးဖြစ်တဲ့အချိန်မှာဟိုမျိုးချက်စိတ်သက်ရှိတာကိုမမားပါဘူးဒါပေမဲ့နီလန်းမားနေတာဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်ဖို့အတွက်ကိုအင်တိုင်းအားတိုင်းနဲ့လုပ်နေတဲ့အချိန်မှာဒီစာကြောင်းတစ်ကြောင်းလေးကလည်းအရာအားလုံးကိုဖျက်ဆီးပလိုက်သလားလို့ခံစားမိတယ်ပေါ့နော်
ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်းရှိပုံမှန်348မှာနိုင်ငံတော်ကဘယ်နိုင်ငံသားကိုမှလူမျိုးဇာတိကိုယ်ဝယ်ရာဘာသာယာစုအစဉ်အတန်းယဉ်ကျေးမှုအမျိုးသားအမျိုးသမီးဆင်းရဲချမ်းသာတို့ကိုအကြောင်းပြုပြီးခွဲခြားဆက်ဆံတာကြီးမလုပ်ရဘူးလို့ကြားထန်းထားပြီးဖြစ်ပါတယ်။အစိုးရအနေနဲ့တင်ယုံညွှန်းနှံ့ရေးဆွဲရတဲ့အခါမှာဘိုးချုပ်ကိုင်မှုများနေပြီးဝိုင်းဝန်းပါဝင်ဆောင်ရွက်တဲ့အလီထာအားနည်းနေရဲ့အကျိုးဆက်ကလူမှုရေးပြဿနာကြီးဖြစ်လာနိုင်တယ်လို့မြင်ကြောင်းမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNEA ရဲ့ဆရာများသမဂ္ဂတာဝန်ခံဒေါက်တာအာကာမိုးသူကပြောပါတယ
်။ပညာရေးဒီ Peace for Education, Education for Peace concept နားလည်ရတယ်။ပညာရေးကဟိုနေချင်ရေးကိုသွားလို့ရတယ်။အရေးကြီးပြအောင်လေဒီနေရာနဲ့ counter ball လို့ရတယ်ဆိုတော့ဒီ concept ကိုသွားလို့ရှိရင်ဆိုရင်ဒီစကလုံးတိုးဆို့ဖို့ဒီနေ့ကြာတိုးဆို့မှုဖြစ်လာတယ်။ဒီမျိုးစုံနေထိုင်တဲ့ဟိုဒေသတွေမှာဘာသာရေးအခက်ခဲမှုတွေရှိတယ်။ဒီမျိုးအခက်ခဲမှုရှိတဲ့အခါအဲ့ဒီစကလုံး sensitive ဖြစ်တဲ့စကလုံးကိုဆောင်ဖို့ဆောင်ရတယ်။ carry gunner ရေးဆွဲတဲ့အခါဆော့ပွဲလာမျိုးဖြစ်ရတယ်။အဲ့ဒါကဟိုတင်ယူညွှန်းနှံရေးဆွဲတဲ့အခါမှာဟိုအခြေခံချရမယ့်ဟာတွေဟိုဖြစ်တယ်။အဲ့အခြေခံထားရမယ့်ဟာဒီကိုသူကဟိုလက်မခံဘူးဟိုပြောမှဆိုလို့ရှိရင်ငါတို့လုပ်တဲ့ဟာပဲလက်ခံရမယ်ဆိုရယ်ယူဝါဒကကျွန်တော်တို့ဝိုင်းဝန်းလုံးဆောင်မှု process ကိုတော့အားနည်းတယ်ကျွန်တော်ပုံစံ
အစိုးရအဆက်ဆက်ရဲ့မတူကွဲပြားရဲ့ခွဲခြားဆက်ဆံတဲ့ပုံစံဒီကြောင်းလူမှုအတိုင်းဝိုင်းမှာဘာသာရေးလူမှုရေးရလဆိုရေးဖြစ်ပေါ်ခဲ့လို့ NLD အစိုးရလက်ထက်မှာပြုပြင်ပြောင်းလဲတာရေးလုပ်ဖို့လိုကြောင်းအရက်ဘတ်အဖွဲ့အစည်းရဲ့ပေးစာမှာဖော်ပြထားပါတယ်ပြီးတော့အခြေခံသင်ယူညွှန်းတာတွေကိုလည်းငြိမ်းချမ်းရေးကိုဥတည်ရဲ့မတူညီရဲ့ကိုယ်ဝယ်ယုံကြည်မှုတွေကိုတံမိုးထားဖို့ကိုလည်းအဲ့ဒီသမ္မတစီ PSR မှာဖော်ပြထားတာပါ